င်္ဂညနေခင်းမှာတော်တာရှိများရှင်2019ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့ညနေခင်း VOC စီနေကိုမင်းကပြန်စုမြော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါတယ်ကျမဤတန်စမဒီညနေခင်းတွေစီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်ခီထိုက်ပါရှင်ထိုင်းနိုင်ငံကလိုင်ကူထဲမှာပိတ်မိနေသူ73ဦးစလုံးကိုဒီကနေ့အောင်အောင်မြင်မြင်ကဲထုတ်လိုက်နိုင်ပါပြီ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ရဲ့ညီလာခံကိုတက်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံကိုဒီကနေ့မှာပဲသမရထရန်ထွက်ခွာသွားပါပြီ။ဒီလိုထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့မနက်ဖြန်ဗုဒ္ဓနေ့မှာစတင်မဲ့ပြည်အောင်စုငင်းကျင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံရေးသဘောတူညီချက်များများဆဆရကြမရှိရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
နိုင်ငံကဏ္ဍမှာဆိုရင်ကြားမဆိုင်ရာတန်းတူညီမျှရေးဆိုတဲ့ခေါင်းစဉ်တစ်ခုပဲရှိပါတယ်။စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်။အားလုံးသဘောတူထားတဲ့ဟာပေါ့။နောက်လူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပေါ့လေ။
UPDJC လို့ခေါ်တဲ့ပြည်အောင်စုငင်းကြေးရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုတူဦးဖြစ်တဲ့စိုင်းကြုံညုံကခုလိုပြောသားကိုမကြခင်မှာပြေဆိုနာဆင်ကြဖို့ရှိပါရယ်။ဒါပြင်ထိုင်းကူထဲမှာနှစ်ပတ်ကြာကြာပိတ်မိနေတဲ့သူတွေအားလုံးကိုအခုချိန်မှာအောင်မြင်စွာကဲထုတ်နိုင်ခဲ့တဲ့အကြောင်းကိုလည်းတင်ဆက်ပေးသွားမယ်ပြင်အမှုပညာရှင်ဦးရဲလွယ်မြစီမလှိုင်းကွယ်လွန်သွားတဲ့သတင်းကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါရယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမတ်တကြီးထိုင်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်တဲ့ Brett Kavanaugh ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုရေးလွှတ်တော်မှာအချိန်နဲ့ဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့သေချာစေဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ Brett Kavanaugh ကကြိုးပမ်းနေတာဖြစ်ပါတယ်။အငိမ့်စားယူရမယ့်အမေရိကန်တရားရုံးချုပ်တရားသူကြီးအန်သနီကနေဒီရဲ့နေရာမှာအစားထိုးခန့်အပ်နိုင်ရေး Brett Kavanaugh ကိုအမည်တင်သွင်းဖို့သမ္မတထရန့်ကရွေးချယ်တာပါနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးနေရာအတွက်သူလောက်ရည်အချင်းအပြည့်စုံဆုံးနဲ့အထိုက်အတန့်ဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ညမှာအင်ပီရောကနေသမ္မတထရန့်ကကြေညာခဲ့တာပါ Brett Kavanaugh ဟာနိုင်ငံတာဝန်ကိုဆက်ရောက်ကိုပါနှိမ့်မြုပ်ဆောင်ရွက်ခဲ့တဲ့ထူးချွန်ထက်မြက်တဲ့တရားသူကြီးဖြစ်တယ်လို့လည်းသမ္မတထရန့်ကမင်းညာကရုပ်တံကနေကြီးညာတာမှာထည့်သွင်းပြောဆိုသွားပါတယ်ဖက်ဒရယ်တရားသူကြီးအဖြစ်ဆယ်နှစ်တာတာဝန်ထမ်းဆောင်ခဲ့သူကွန်ဆာဗေးတစ်ဝါဒီအသက်53နှစ်အရွယ် Brett Kavanaugh ဟာအစိုးရအဖွဲ့တွင်နိုင်ငံရေးငင်းပွားမှုတွေနဲ့ပတ်သက်ပြီးလည်းအတွေ့အကြုံရှိသူဖြစ်ပါတယ်တရားသူကြီးအဖြစ်တာဝန်မယူစဉ်ကာလတုန်းကတော့သူကသမ္မတဘီကလင်တန်ရဲ့လက်ထောက်ဥပဒေအကြံပေးတဦးသိမ်းဆုပ်မှုကိုကြီးကြပ်စုံစမ်းခဲ့ပါတယ်ဒါပြင်သမ္မတကလင်တန်နဲ့အင်ပီရောအလုပ်တင်တဦးတို့ကြားအချစ်ဇလန်းနဲ့ပတ်သက်ပြီးအရေးယူဖို့စုံစမ်းစစ်ဆေးမှုရဲ့ကနဦးလုပ်ငန်းတွေမှာလည်းပါဝင်ဆောင်ရွက်ခဲ့သူပါ။နောက်ပိုင်းမှာတော့သမ္မတဘုရှ်အမှုထမ်းတဦးဖြစ်လာပြီးသမ္မတရဲ့ခီးစဉ်တွေမှာမကြာခဏဆိုသလိုအတူလိုက်ပါခဲ့ပါတယ်။ကက်သလစ်ဘာသာဝင်တဦးဖြစ်ပြီးနိုင်ငံမှာရေးချီတဲ့ပရိသေရေဖြတ်ချပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်အပေါ်စိုးရိမ်မှုတွေရှိနေပါတယ်။သူဟာ Yale Tech သို့ဥပဒေကြောင်းစင်းတယောက်ဖြစ်ပြီး2016ခုနှစ်ကစလို့ Washington DC ရဲ့ယူဂန်တရားရုံးမှာတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူအစားတို့တာဝန်ထမ်းဆောင်ရမယ့်တရားသူကြီးကနေဒီရဲ့လက်ထောက်အဖြစ်လဲထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်
။အခုလိုအမေရိကန်သမ္မတ Donald Trump အဆိုပြုထားတဲ့ပြည်တော်စုဆင့်တရားရုံးချုပ်တရားသူကြီးတစ်ကိုကြိုတင်မှန်းဆထားတဲ့အတိုင်းပဲ Republican အမတ်တွေကထောက်ခံနေပေမဲ့အတိုက်အခံ Democrat အမတ်တွေကတော့ကန့်ကွက်နေကြပါတယ်။သမ္မတထရန့်ရဲ့ဒီအဆိုပြုချက်မနေ့ညကထွက်လာပြီးခြင်းမှာပဲအထက်လွှတ်တော်မှာအသာစီးရထားတဲ့အစိုးရ Republican Party ကအထက်လွှတ်တော်လူများစုမှ Mitch McConnell ကဒီအဆိုပြုခံရတဲ့ Brett Kavanaugh ဟာနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်အတွက်လုံးဝရည်ရှင်းပြည့်မီသူလေးစားတိုက်သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Kentucky ပြည်နယ်က Republican အမတ် Mr. McConnell ကဆက်ပြီးအသက်53နှစ်အရွယ်ဒီအဆိုပြုခံရသူ Mr. Kavanaugh ဟာရဲ့တရားရေးမှတ်တမ်းတွေအရသူဟာနိုင်ငံတော်တရားရုံးရဲ့အရေးပါတဲ့အခန်းကဏ္ဍကိုကောင်းကောင်းနားလည်ထားပြီးပုဂ္ဂိုလ်ရင်းနဲ့နိုင်ငံရေးအစွဲမထားပဲဥပဒေကြောင်းတွေကိုမှန်မှန်ကန်ကန်အတိတ်ပဲဖွင့်ဆိုပေးခဲ့သူဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ဒီအဆိုပြုချက်အပေါ်အထက်လွှတ်တော်တစ်ခုလုံးကနေမဲမခွဲခင်မှာကြားနာပွဲလုပ်ဖို့ရှိတဲ့အထက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌ Iowa ပြည်နယ် Republican အမတ် Chan Grassley ကလည်း Mr. McConnell သဘောထားကိုထင်ရှားလိုက်ပြီးဒီအဆိုပြုခံရသူဟာအကြီးအကျယ်လေးစားခံထားတဲ့သူဖြစ်တာမို့ အထက်လွှတ်တော်ကနေသူ့ကိုစဉ်းစားပေးထိုက်သူဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့အထက်လွှတ်တော်ရဲ့အတိုက်ခံဒီမိုကရက်ပါတီခေါင်းဆောင်နယူးယောက်ပြည်နယ်မှ Chuck Schumer ကတော့ဒီဆိုပြုခံရသူအနေနဲ့တရားရုံးချုပ်မှာရှေးရိုးဆင်လာထိန်းသိမ်းသမားတွေနဲ့ပေါင်းပြီးအားသာသွားမှာကိုဆိုရင်လည်းသမ္မတထရန့်အနေနဲ့အမျိုးသမီးအခွင့်အရေးလွတ်လပ်မှုနဲ့ကျန်းမာရေးဆောင်ရှားမှုတွေကိုတရားချောင်းဘက်ကနေပိတ်ဆို့ဖို့အခုလိုအဆိုပြုလိုက်တာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဆန့်ကျင်လိုက်ပြီးဒါကိုနိုင်အောင်ကန့်ကွက်သွားမယ်လို့လည်းကြေညာလိုက်ပါတယ်။တချိန်တည်းမှာ2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီမှထိတ်ဆုံးကရေပန်းစားနေတယ်လို့အများယူဆထားတဲ့ကယ်လီဖိုးနီးယားပြည်နယ်အမတ်ကမလာဟာရစ်ကလည်းအနာယူတော့မဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစာထိုးခန့်ဖို့မစ္စတာကနဘတ်ကိုအဆိုပြုတာကိုချက်ချင်းကန့်ကွက်လိုက်ပြီးဒါကအမေရိကန်ပြည်သူများစွာရဲ့လွတ်လပ်ခွင့်နဲ့ကြမ်းမဲ့ဆောင်ရှားမှုအတွက်ဓာတ်ရိုက်ချင်းချောက်မှုကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမဲဆိုင်မြို့ကရေးကြီးနေတဲ့လှိုင်းကူထဲမှာပိတ်မိနေသူတွေကနောက်ဆုံးကျန်ရှိနေသူ၅ဦးကိုဒီကနေ့မှာကဲထုတ်လာနိုင်ခဲ့ပြီလို့ထိုင်းရေတပ်ကအတည်ပြုလိုက်ပါတယ်။ဒါကြောင့်လှိုင်းကူထဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိခဲ့ကြတဲ့တောဝက်ဘောလုံးအသင်းကလူငယ်12ဦးနဲ့နှီးပြစုစုပေါင်း73ဦးစလုံးလွတ်မြောက်လာကြပြီဖြစ်ပါတယ်။ကယ်ဆယ်ရေးဖွဲ့ရဲ့အကြီးအကဲနရွန်ဆက်အော့ဆော့ထနာခွန်ကတော့ဒီကနေ့အားလုံးကိုဂူအပြင်မှာကဲထုတ်လာနိုင်မှုခန့်မှန်းထားပါတယ်လို့ဒီကနေ့အစောပိုင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့တာပါ။
เมื่อเวลา 10:08 นาทีชุดปฏิบัติการครั้งที่3ได้เข้าไปในพื้นที่ปฏิบัติการแล้วนะครับณวันนี้มีคนผ่าน
ကလေးလေးဦးနဲ့နီးပြတူနောက်ကဲဆယ်ရဲ့အစကတည်းကသူတို့နဲ့အတူရှိနေတဲ့ဆရာဝန်ရေတက်အထူးတပ်ဖွဲ့ဝင်3ဦးတို့အလုံးဒီကနေ့ဂူရဲကနေအတူပြန်ထွက်လာနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းသူကပြောဆိုထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကထလွန်လှိုင်ဂူရဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိနေတဲ့လူငယ်ဘောလုံးသမား12ဦးနဲ့နီးပြဆရာစုစုပေါင်း73ဦးကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ဂူပြင်ကိုကဲထုတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတရက်ကို၄ဦးစီကဲထုတ်နိုင်ခဲ့ပြီးအဲ့ဒီကလေးရှစ်ဦးတည်းက၂ဦးကတော့အဆုတ်တွင်းပိုးဝင်နေတယ်လို့ထိုင်းကျမရေးဝန်ကြီးဌာနအတွင်းဝင်ကဒီကနေ့အစောပိုင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ကဲထုတ်လာတဲ့ကလေးငယ်တွေအားလုံးကျမရေးကောင်းပြီးစိတ်သက်ကြန့်ခိုင်ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ကဲထုတ်လာတဲ့ကလေးငယ်တွေကိုယောဂါပိုးကူးဆက်မခံရရဲ့အတွက်မိသားစုတွေနဲ့တီးသန့်ခွဲထားပြီးဒီကလေးတွေကဆေးရုံမှာအနည်းဆုံးတစ်ပတ်လောက်တော့ကြာနိုင်တယ်လို့လည်းပြောဆိုထားပါတယ်ရှင
်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဗြိတိန်ဆိုရတွင်သဘောထားကွဲလဲမှုတွေရှိနေချိန်မှာပဲမနေ့တုန်းကနိုင်ငံခြားရေးဝန်ကြီး Boris Johnson ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာဝန်ကြီး Theresa May ကသူ့ဘော်အမြဲတမ်းထောက်ခံလာခဲ့သူ Jeremy Hunt ကိုခန့်အပ်လိုက်ပါတယ်။ကျမရဲ့ဝန်ကြီးတာဝန်ယူခဲ့ဘူးသူ Jeremy Hunt ဟာအရင်တုန်းက EU ကနေဗြိတိန်ခွဲထွက်မဲ့ကိစ္စကိုဆန့်ကျင်သူဖြစ်ခဲ့ပေမဲ့လည်းဒီကိစ္စဆက်စပ်ညှိနှိုင်းမှုလုပ်ငန်းစဉ်တွေအတွင်း EU ရဲ့အပြစ်မှုတွေဟာရန်လိုလွန်းတယ်လို့ဆိုပြီးနောက်ပိုင်းမှာ EU ကနေခွဲထွက်ရေးကိုထောက်ခံကြောင်းပြောဆိုလာခဲ့ပါတယ်။ Boris Johnson ကတော့သူ့ရဲ့နှုတ်ထွက်စာထဲမှာဝန်ကြီးချုပ်မေဟာ EU နဲ့နီးကပ်တဲ့ကုန်သွယ်ရေးဆက်ဆံရေးဆက်လက်ထားရှိဖို့စီစဉ်နေပြီးတော့ဒါဟာ EU ကနေတဝက်တစ်ပြက်သာနှုတ်ထွက်တဲ့အနေအထားမျိုးကိုဥတီနေတယ်လို့ဝေဖန်ထားပါတယ်။မလိုအပ်တဲ့ကိုယ့်ကိုယ်ကိုမယုံကြည်မှုတွေတန်တရားစိတ်တွေကြောင့် EU ကနေခွဲထွက်ရေးအိမ်မက်တွေပြောက်ကွယ်လာနေတယ်လို့လည်း Mr. Johnson ကသူ့ရဲ့နှုတ်ထွက်စာထဲမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်သွင်းမသင့်လူထုဆန္ဒခိုင်ပွဲရလက်ကောင်တဲ့ဖော်ရဲ့အကောင်းဆုံးနိလန်းရှာဖွေကြရမှာနိုင်ငံခြားရေးဝန်ကြီးဂျွန်ဆန်ရဲ့သဘောထားကွဲလွဲမှုတွေရှိနေတဲ့အကြောင်းဝန်ကြီးဂျွန်ဆန်နှုတ်ထွက်ကြောင်းကြေညာပြီးကြမှာဝန်ကြီးချုပ်ထရီဇာမေကလွှတ်တော်မှာထုတ်ပြောခဲ့တာပါဗြိတိန်ခွဲထွက်ရေးဝန်ကြီးဒေးဗစ်ယာရုကနေနှုတ်ထွက်ပြီးတဲ့နောက်တစ်ရက်ကြာမှာပဲအခုလိုဝန်ကြီးဂျွန်ဆန်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ UI American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ19 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်အရှေ့ပိုင်းမှာဒီကနေ့အင်္ဂါနေ့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး10ဦးသေဆုံးပြီး4ဦးဒဏ်ရာရပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်စပ်နန်ဂဟာပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်ကလုံခြုံရေးစစ်ဆေးရေးဂိတ်မှာအသေးခံဘုံးခွဲသမားကပောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ တေဆုံးသူတွေထဲမှာအရက်သား၈ဦးနောက်အာဖဂန်ထောက်လှမ်းရေးဌာနက၂ဦးတို့ပါဝင်တယ်လို့ပြည်내အစိုးရပြောခွင့်ရက VOA ကိုပြောပါတယ်ဘသူလက်ချက်ဆိုတော့မသိရသေးပါဘူး။နန်ဂါဟာပြည်နယ်ရင်းမှာတာလီဘန်တပုံတွေရောအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့အခြေအစဲစစ်သွေးကြွတွေရောရှိနေတာဖြစ်ပါတယ်။နောက်နိုင်ငံရဲ့အရှေ့တောင်ပိုင်းဂါဇနီပြည်နယ်မှာတော့မင်းညာကတာလီဘန်တို့ဝင်ရောက်စီးနင်းပြီးခရိုင်ရဲချုပ်ကိုတတ်ဖြတ်ခဲ့ပါတယ်။ခိုချန်နီခရိုင်ကတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်၄ဦးလည်းသေဆုံးခဲ့ရတယ်လို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောဆိုပါတယ်ရှင်။
ရုရှားသူရှုဟောင်းတူနဲ့သမီးဖြစ်သူကိုပြေးခဲ့တဲ့မက်စလာကတက်ခဲ့ရမှာအသုံးပြုတဲ့အလားတူအယုံကျော်ဓာတုအစိတ်တင်ခဲ့သူအမျိုးသမီးသေဆုံးသွားတဲ့ဖြစ်ရပ်အတွက်ဗြိတိန်ကာကွယ်ဝန်ကြီးကရုရှားကိုပြစ်တင်ပြောဆိုလိုက်ပါတယ်။ဒွန်စတာဂက်စ်သေဆုံးရတာဟာရုရှားရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဝန်ကြီးကေဗင်ဝီလျံဆန်ကဗြိတိန်ပါလီမန်မှာမနေ့ကပြစ်တင်ပြောဆိုလိုက်တာပါ။ဗြိတိရှ်ပိုင်းမြေပေါ်မှာရုရှားကတက်ခဲ့မှုကျူးလွန်ခဲ့တဲ့အတွက်ဗြိတိန်နိုင်ငံသားသေဆုံးခဲ့ရတဲ့ပေါ်ဗြိတိန်နဲ့အတူတစ်ကမ္ဘာလုံးကပူးပေါင်းပြီးပြစ်တင်ရှုတ်ချသင့်တယ်လို့ဝန်ကြီးဝီလျံဆန်ကပြောသွားခဲ့ပါတယ်ရုရှားတို့လက်ချက်ကြောင့်ဒီမျိုးသမီးတွေဆုံးခဲ့ရတယ်ဆိုတာအတိအပယ်မရှိသလိုသူတို့နဲ့လုံးဝမပတ်သက်ဘူးလို့တော့ရုရှားတို့ဘက်ကတုံ့ပြန်ထားပါတယ်ခင်ဗ
ျမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်သမ္မတကဆက်ပြီးဝေဖန်လိုက်ပါတယ်ဘယ်လ်ဂျီယံနိုင်ငံမှာဒီသတင်းပတ်ကျင်းပမဲ့ NATO အဖွဲ့ရဲ့ညီလာခံတက်ဖို့ဒီကနေ့ဝါရှင်တန်ကနေထွက်ခွာရမယ့်အချိန်မှာပဲသမ္မတထရန့်ကအခုလိုပြောလိုက်တာပါဒီနိုင်ငံတွေကိုကာကွယ်ပေးဖို့အတွက်တခြားနိုင်ငံတွေထက်အမေရိကန်ကကုန်ကျစရိတ်အစပေါင်းများစွာပိုပြီးကြက်ခံနေရတယ်လို့သမ္မတက Twitter မှာရေးသားခဲ့တာဖြစ်ပါတယ
်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဖျားသခင်ဟာမိုင်မဲသူဖြစ်ပြီးသူ့တည်ရှိနေမှုဟာမေခွန်းထုတ်เสียဖြစ်တယ်လို့ပြောပြီးမှာပဲဖိလစ်ပိုင်ခရစ်ယာန်ဖုန်းတော်ကြီးတွေကဆူတောင်းပွဲလုပ်ပြီးအစာဖြတ်ဥပုံဆောင်ကြဖို့ဆော်ရလိုက်ကြပါတယ်အရှမခရစ်ယာန်အများဆုံးရှိတဲ့ဖိလစ်ပိုင်ကကက်သလစ်ဖုန်းတော်ကြီးရိုမူလိုဗီလက်စ်နဲ့တခြားဖုန်းတော်ကြီးတွေအနေနဲ့ဇူလိုင်16ရက်နေ့မှာဆူတောင်းပွဲတစ်ရက်ကျင်းပပြီးနောက်3ရက်ဥပုံဆောင်အစာဖြတ်လှူလုပ်ပေးကြဖို့မနေ့ကပဲတောင်းဆိုလိုက်ပါတယ်ခင
်ဗျမတ်တင်ထိုင်တဲ့ကိုဝဲမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ရည်ကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆိုတော့မနက်ဖြန်မှာကျင်းပမယ့်27ရာစုပင်လုံးတတိယစီဝေးခြင်းတွေကိုတင်ဆက်ပေးကြပါမယ်။မနက်ဖြန်ဗုဒ္ဓဦးနေမှာစတင်မဲ့ပြည်အောင်စုငင်းချင်းညီလာခံ27ရာစုပင်လုံးတတိယစီဝေးမှာနိုင်ငံရေးသဘောတူညီချက်များများဆဆရစရာမရှိနိုင်တဲ့အကြောင်းဥဆောင်ပါဝင်သူတွေနဲ့နိုင်ငံရေးသုံးသပ်သူတွေကပြောဆိုနေကြပါတယ်။ဒီတိကျညီလာခံဟာဆိုရင်တနှစ်ကျော်ကြာမှပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပြီးတော့ငင်းချင်းလုပ်ငန်းစဉ်ကိုအသက်ဆက်ပေးတဲ့အနေအထားတစ်ခုဖြစ်ကြောင်းကိုလည်းသုံးသပ်တာတွေရှိနေပါတယ်။နေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုဝန်စော်ကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီလ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပမှာဖြစ်ပြီးဒီညီလာခံကို NCA ခေါ်အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမရေးထိုးသေးတဲ့အဖွဲ့တွေပါအပါအဝင်အစိုးရလွှတ်တော်တမတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတဲ့နယ်ပယ်ပေါင်းစုံကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်2019ခုနှစ်ကနောက်ဆုံးကျင်းပတဲ့ညီလာခံမှာကနာကြီး9ရက်အနက်အချက်41ချက်ဆွေးနွေးပြီး38ချက်သဘောတူညီချက်ရခဲ့ပေမဲ့ဒါမဲ့ညီလာခံမှာတော့သဘောတူညီချက်များများဆဆရနိုင်ဖို့မရှိကြောင်း UPDGC ခေါ်ပြည်တော်စုငင်းချရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဦးဖြစ်တဲ့ဆိုင်းကျော်ညွန့်ကပြောပါတယ
်နိုင်ငံကဏ္ဍမှာဆိုရင်ကြားမဆိုင်ရာတန်းတူညီမျှရေးဆိုတဲ့ခေါင်းစဉ်တစ်ခုပဲရှိပါတယ်စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်အကောင်းဆုံးသဘောတူထားတဲ့ဟာပေါ့နောက်လူမှုရေးကဏ္ဍမှာဆို9ချက်ရှိမှာပေါ့လေမေယာကဏ္ဍမှာဆိုရင်2ချက်ပဲရှိပါတယ်ဒီတစ်ခေါက်ကျင်းပမယ်ဆွေးနွေးပွဲမှာဆွေးနွေးရမယ်အကြောင်းအရာတွေကလုံခြုံရေးကဏ္ဍဆိုရင်တော့တဘောတူထားတာတစ်ချက်မှမရှိဘူးဆိုတော့ကလုပ်ငန်းစဉ်တွေကိုပဲပြန်ပြီးတော့ရှင်းပြရမယ်တဘောရှိပါတယ်အဲ့တော့ခြုံပြီးပြောရမယ်ဆိုရင်တော့ဖြင့်ဒီကျွန်တော်တို့ဒီညီလာခံမှာနိုင်ငံရေးတဘောတူညီမှုအချက်လက်များများဆဆရစရာမရှိဘူးကျကျပြည့်ပြည့်ဆွေးနွေးနိုင်မှုမရှိဘူးလို့ပဲအဲ့လိုပဲပြောလို့ရပါတယ
် NCA စာချုပ်မှာငင်းချင်းညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့နိုင်ငံရေးကဏ္ဍမှာပါဝင်တဲ့ပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးလုံခြုံရေးကဏ္ဍမှာပါဝင်တဲ့တပ်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမညီနိုင်နိုင်တာကြောင့်ညီလာခံဟာတစ်နှစ်ကျော်ရပ်ဆိုင်းနေခဲ့တာလည်းဖြစ်ပါတယ်လက်ရှိညီလာခံပြန်လည်ကျင်းပနိုင်တဲ့အပေါ်မှာစိုင်းကြုံညုံကအခုလိုတုံ့တက်ပြောဆိုပါတဲ့
ဒီပွဲကနေပြီးတော့မျော်မှန်းစရာတော့အများကြီးတော့မရှိနိုင်ဘူးဒါပေမဲ့ဟိုဘက်ဒီဘက်တွေ့ဆုံလို့ရနိုင်သေးတယ်ဆွေးနွေးလို့ရနိုင်သေးတယ်ဆိုတာကဘာပဲပြောကျွန်တော်တို့ နောက်တော့ပြန်မဆုတ်သေးဘူးဆိုတဲ့သဘောမြင်ရတယ်
လက်ရှိကျင်းပမဲ့ညီလာခံကိုတရုတ်စိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်တရုတ်မြန်မာနယ်စပ်အခြေစိုက်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ခေါ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့ပါဝင်တက်ရောက်ဖို့ရှိနေပါတဲ့ဒီဖွဲ့တွေကတော့ညီလာခံမှာတရားဝင်ဆွေးနွေးတာမျိုးမရှိပဲတရားပြေဆုံးဆွေးနွေးတာတွေရှိနိုင်ကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတဲ့
ဒေါန်ဆန်းသူကြီးနဲ့နောက်တမန်တော်ကော်ဝေးစီကျုပ်ရဲ့နဲ့တို့တည်တန်းတွေ့ဆုံမှုတွေရှိပါလိမ့်မယ်အမလည်းပဲ FNPCC ပေါ့နော်ခုနဖွဲ့ကိုအစိုးရကတမတော်ကကေဝင်တိမပြုထားတာမရှိသေးပါဘူးအချိန်ထိအဲ့တော့လောလောဆယ်မှာသူတို့နေနေရတော့ bilateral ထိုးပြီးသား၄ဘွဲ့ပေါ့ဟိုရယ်မိုင်းလာရယ် SSPB ရယ် KN ရယ်၄ဘွဲ့တက်တက်နောက် bilateral မထိုးရသေးတဲ့၃ဘွဲ့ပေါ့နော်ဒီ၃ဘွဲ့ကိုတက်တက်ဒီတန်းတွေ့မယ်ဆိုတဲ့အနေထားတော့ရှိပါတယ
်လက်ရှိထိပ်ပိုင်းခေါင်းဆောင်တွေဆွေးနွေးပွဲမှာနားလည်မှုတည်ဆောက်နိုင်ရင်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ညှိနှိုင်းနိုင်ရင်တော့တိုက်ပွဲတွေရောကြလာနိုင်မယ်လို့လည်းဦးမမောင်စိုးကပြောပါတဲ့27ရာစုပင်လုံတတိယအစည်းအဝေးအပေါ်မှာတော့ဦးမမောင်စိုးကအခုလိုတုံ့တက်ပါတဲ့
တတိယကျင်းပင်လုံညီလာခံညီငယ်ရေးလုပ်ငန်းစဉ်ကိုအသက်ဆက်ပြီးရုံလောက်ပဲလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဒီသဘောတူညီရယူရမှာဒီဒီလောက်ကြည့်အောင်မြင်မရနဲ့ဒါအပြင်အဓိကအချက်ဖြစ်တဲ့နိုင်ငံရေးပြဿနာနဲ့လူမျိုးဆိုင်ရာကိစ္စဆိုတာဒီတော့ကောမဆွေးနွေးနိုင်ဘူး
။27ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်က UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာ2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့ဒီညီလာခံ3ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့ဆွေးနွေးထားပါတဲ့။လက်တလုံးညှိနှိုင်းလို့မရသေးတဲ့အချက်တွေကိုတော့ဒီညီလာခံတွေနဲ့ဂျာကာလာတွေအတွင်းမှာညှိနှိုင်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ
်။27ရာစုပင်လုံတတိယကျင်းအစည်းအဝေးကိုအခုလာမယ့်ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းကြမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ၊ Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ VOA ရဲ့အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်ကကြိုဆိုပါမယ်ခင်ဗျာ။
တို့တရှိနေနေဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်တယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။ VOA ရဲ့အင်္ဂါညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တို့တရှိများရှင်အခုအတန်လွှင့်နေတဲ့ချိန်မှာကိုပဲထိုင်းကူထဲမှာပြိမိနေတဲ့သူတွေအားလုံးကိုကဲထုတ်လာနိုင်ပြီးတော့အခုသူတို့အားလုံးခုပြင်ကိုရောက်နေပြီဖြစ်ပါတယ်။ထိုင်းလိုင်းကူတွင်းမှာပြိမိနေတဲ့ဘောလုံးအသင်းចောင်းသားလေးတွေနဲ့သူတို့ရဲ့နီးပြာကိုကဲထုတ်နေရမှာမနေ့ကအထီးတော့ចောင်းသားလေး6ယောက်ထိကဲထုတ်နိုင်ခဲ့ပြီဖြစ်ပြီးတော့ဒီနေ့မှာတော့အခုနောက်ဆုံးကျန်နေသေးတဲ့9ယောက်ကိုဆက်လက်ကဲထုတ်နေကြပြီးတော့အခုအတန်လွှင့်နေတဲ့ချိန်မှာတော့အားလုံးကိုကဲထုတ်လာနိုင်ပြီလို့သတင်းတွေမှာဖော်ပြကြပါတယ်။အခုလိုထိုင်းဆိုရဘက်ကနေပြီးတော့နိုင်ငံတော်အဆင့်သတ်မှတ်ပြီးတော့နိုင်ငံတကာရဲ့အကူအညီတွေနဲ့ဝိုင်းဝန်းဆောင်ရွက်နေတဲ့အကူအညီကယ်ဆယ်ရေးသတင်းထုတ်ပြန်ရေးနဲ့အဖက်ဖက်ကဝိုင်းဝန်းဆောင်ရွက်နေတဲ့အခြေအနေတွေအပေါ်မြန်မာနိုင်ငံသားတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။မဆူမုံကပြည်စုံကိုပြပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့ကထမ်လွမ်လိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့စနေနေ့ကလေးကပျောက်ဆုံးသွားတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးနီးပြတဦးပေါင်း13ဦးကိုဇူလိုင်လ2ရက်နေ့တနင်္လာနေ့ကကုန်းကမူတသေးလေးထဲမှာပိတ်မိနေတာကိုဗီတိန်ရင်ငုတ်သမားတွေကပြန်လည်တွေ့ရှိခဲ့တာပါသူတို့ကိုတနင်္ဂနွေနေ့ဇူလိုင်လ6ရက်နေ့မှာ4ဦးစတင်ကဲထုတ်နိုင်ခဲ့ပြီးတော့မနေ့တနင်္လာနေ့ဇူလိုင်လ9ရက်နေ့မှာတော့4ဦးစုစုပေါင်း10ဦးကိုကဲတင်နိုင်ခဲ့တာဖြစ်ပါတယ်အခုလိုမျိုးထိုင်းကိုယ်ရင်းပိမိနေတဲ့ဘောလုံးအသင်းចောင်းသားလေးတွေနဲ့နီးပြတွေကိုကဲထုတ်နိုင်ရေးနိုင်ငံတကာရဲ့နီးပညာပိုင်းဆိုင်ရာအကူအညီတွေကိုလက်ခံပြီးတော့ပူးပေါင်းဆောင်ရွက်နေတာနောက်ကဘာတဝမ်းကစိတ်ဝင်စားနေချိန်သတင်းမီဒီယာထုတ်ပြန်မှုအပါအဝင်ထိုင်းဆိုရနဲ့ထိုင်းပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုဟာလေးစားအတူယူစရာကောင်းပါတယ်လို့နိုင်ငံတကာရောက်မြန်မာတွေကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာနေထိုင်သူမြန်မာအရေးအကဲခန့်ဦးအောင်သူငိမ့်ကတော့အခုလိုမျိုးထိုင်းဆိုရဘက်ကနိုင်ငံတကာရဲ့အကူအညီကိုလိုလိုလားလားလက်ခံပြီးပူးပေါင်းဆောင်ရွက် က်တာတတိချက်ချင်းထုတ်ပြန်ပေးတာကတော့အတော်လေးစနစ်ကျပြီးအတူယူစရာကောင်းတယ်လို့သုံးသပ်လိုက်ပါတယ
်ဒီဆိုင်းစုရရဲ့ဂိုင်တွေပုံချီးကျူးပါတယ်တော့အထူးသဖြင့်တော့ဒီသတင်းမီဒီယာကိုကြီးမားခန့်ခွဲတဲ့ပုံမှာလည်းကောင်းတယ်ဆိုတော့နောက်တစ်ခုကကျတော့ပူပေါင်းဆောင်ရွက်မှုပေါ့အထူးသဖြင့်တော့ဒီပွင့်လင်းမြင်တာဘုရားရေးကြီးပါတယ်ကျွန်တော်တို့မှလည်းနာဂစ်ဖြစ်ပါတယ်ဖြစ်တော့ကလည်းနိုင်ငံတကာလာမယ်ဆိုရင်ဖိတ်ဆိုရတဲ့ဟာမျိုးတွေရှိရပါတော့
တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာနေတဲ့ဒေါက်တာလှကျော်စောကလည်းတရုတ်နိုင်ငံဘက်ကထိုင်းနိုင်ငံမှာဒီလိုမျိုးចောင်းသားလေးတွေစပိတ်နေကြတဲ့ကစပြီးတော့သတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပြီးတော့ဖူးခတ်မှာသူတို့တရုတ်ခီးသွားတဲ့အများအပြားသိဆုံးချိန်မှာတော့ဂူရီးကူညီကယ်ဆယ်ရေးဖြစ်စေတွေကိုအချိန်နဲ့တပြေးညီစိတ်ဝင်စားဆောင်ကြည့်ခဲ့ကြတယ်လို့ဆိုပါတယ
်လူတွေရဲ့အသက်ကိုဟိုဘယ်လိုခေါ်မလဲတံမိုးထားတာပေါ့နောက်ပြီးတော့ထိုင်းလိုကိစ္စပါတကဘာလုံးကဝိုင်းပြီးစိတ်ဝင်စားတယ်ဆိုတာလေကျမတို့ကစိတ်သဘောကျတာပဲဒီနော်အဲဒါဟာအစိုးရတရားစာပြည်သူလူထုပေါ်မှာဘယ်လိုတာဝန်ယူလဲဆိုတာအဲပြတ်သားတဲ့ဟွန်းင်းတစ်ခုပဲလေထိုင်းအစိုးရကတော့အဲသူတို့ဒီမှာ credit တွေတော်တော်များများရမယ်ထင်တယ်ကြည့်ရတာနိုင်ငံတကာဝိုင်းကူရာရောဘာရောကောက်ပါလေဒီမှာလည်းတောက်လျှောက်ပြတယ်နော်တရုတ်ကဒီလိုဖြစ်တယ်သူမွေဒီအချိန်မှာပဲဖူခတ်မှာစမောဒဇင်းနစ်တယ်လေအဲ့မှာကတရုတ်တိုရစ်တွေပါတာဟိုတရုတ်ကတိုရစ်က40ကျော်တောင်ပြည်တယ်အဲ့ဒီအတွက်လဲဝိုင်းကူညီပြီးကျဲဆဲနေတဲ့ကိစ္စတွေပါနေတပြိုင်တည်းဖြစ်တော့အဲ့ဒီဟာနှစ်ခုလုံးကတပြိုင်တည်းပြရနေတာပဲကျမတို့တိုက်ရိုက်အကုန်ကြည့်နေရပါစာဆုံးတွေ့ရပါတယ
်ပလီစားနိုင်ငံအခြေဆိုင်မြမရွှေပြောင်းအလှူသမားတွေရဲ့အရေးမြမတန်ရုံတာဝန်ရှိသူတွေနဲ့ပူးပေါင်းကူညီဆောင်ရွက်ပေးနေသူကိုတီဟမောင်မောင်ကလည်းမလေးရှားမှာမြမအလှူသမားတွေအဖမ်းဆီးခံရခြင်းနဲ့တပြိုင်တည်းထဲမှာပဲထိုင်းနိုင်ငံတွင်းကကျောင်းသားကလေးတွေကဲထုတ်လာရေးသတင်းတွေကိုမလေးရှားရောက်မြန်မာတွေကစင်စက်မပြတ်စောင့်ကြည့်နေကြပြီးတော့ထိုင်းဆိုရရဲ့လှုပ်ဆောင်မှုတွေဟာအတူယူလိုက်နာစရာကောင်းတယ်ဆိုတာကိုမှတ်သားမိတယ်လို့ဆိုပါတယ်
အဓိကသိချင်တဲ့အချက်ကဒီကလေးတွေဘလို့ဘလို့ပိတ်မိသွားတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကစိတ်ဝင်စားတယ်နောက်ပြီးအဲ့ဒီမှာဒီအတင်းကောင်းဆောင်ကမြန်မာလို့လည်းကျွန်တော်တို့သိရတယ်ပေါ့နော်ဟိုအဲ့ဒါကိုလည်းကျွန်တော်တို့ကဟိုစိတ်ဝင်စားတယ်ပေါ့အဲ့ဒီပေါ်မှာပဲကျွန်တော်တို့အာယုံစိုက်မိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကဘာပြတ်တာရှိတယ်ဆိုအဲ့ဘက်မှာဖြစ်နေတဲ့ပြဿနာလည်းအခုကျွန်တော်တို့မလေးရှားမှာလည်းအဖမ်းဆီးနေတယ်ဆိုတော့ဟိုနိုင်ငံနဲ့ရှင်လိုက်လို့ရှိရင်တော့အများကြီးကွာသွားတာဒီတွေ့ရတယ်နောက်ပြီးနိုင်ငံတကာရဲ့ဒီကျွမ်းကျင်ပညာရှင်တွေအကုန်လုံးနဲ့ပူးပေါင်းပြီးဆောင်ရွက်တဲ့ပုံစံမှာပါပဲဒီကလေးတွေအောင်အောင်မြင်မြင်နဲ့ထွက်လာတယ်လို့ကျွန်တော်မြင်တယ်လေဟိုကျွန်တော်တို့နိုင်ငံအနေနဲ့တော့ဒီလိုပြဿနာမျိုးတော့ကြုံတော့မကြုံဘူးဒါပေမဲ့စင်တူရုံးမှပြဿနာမျိုးလေးတွေရှိတဲ့ဟာပေါ်မှာကိုယ်နိုင်ငံကပဲဥဆောင်ပြီးလုပ်သွားတာမျိုးတွေကများနေတော့ဒီသူ့အစိုးရရဲ့ဒီလုံဆောင်ချက်တွေတော်တော်လေးကိုကျွန်တော်တို့ကသဘောကျတယ်ဗျ
6ပိုင်းကျော်ရှည်လျားတဲ့ကြောက်ကူတွေပိတ်မိနေစေကျောင်းသားကလေးတွေကဲထုတ်ရေးလုံလောက်တဲ့အောက်ဆီဂျင်ရရှိနိုင်ရေးနဲ့သူတို့ကိုကဲထုတ်လာနိုင်ရေးဆောင်ရွက်နေချိန်မှာမိုးတွေများရေတွေဝင်လာနေတဲ့အတွက်အခက်အခဲစိန်ခေါ်မှုတွေကြုံရတဲ့အချိန်ထိုင်းဆိုရအပါအဝင်အမေရိကန်ဩစတြေးလျဗြိတိန်တရုတ်အပါအဝင်ကမ္ဘာတစ်လွှမ်းကဂူရီးကူညီကယ်ဆယ်ရေးကျွမ်းကျင်သူတွေဘက်ကအဲ့ဒီနေရာအထိလာရောက်ကူညီဆောင်ရွက်ပေးနေကြသလိုနိုင်ငံတကာသတင်းမီဒီယာတထောင်ကျော်ကလည်းဂူရှိမှာစောင့်ပြီးတော့တိုက်ရိုက်သတင်းပေးပို့နေကြတာဖြစ်ပါတယ်ရှင်
မဆူဝင်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အနုပညာရှင်ဦးရဲလွင်မင်းစီမာလိုင်းသိဆုံးသွားတဲ့တင်ကိုတင်ဆက်ပေးစီမာတယ်။တီတီတီဆိုဘေ့စ်ဂီတာအနုပညာရှင်ဦးရဲလွင်မင်းစီမာလိုင်းကဒီကနေ့အသေးရောဂါနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။အခုလိုတိုင်းပြည်အတွက်အများအကျိုးပြုလုပ်ငန်းတွေကိုဂီတာပညာနဲ့ဆွမ်းဆောင်နိုင်ခဲ့တဲ့ပညာရှင်တယောက်ဆုံးရှုံးရတဲ့အတွက်တန်ဖိုးမဖြတ်နိုင်လောက်တဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်လို့နှိစက်သူတွေကခန်းစားနေရပါတယ်။ပြည်စုံကူတော့ကိုကောင်းဆိုင်ဟင်းကတင်ဆက်ထားပါတယ်ရှင်။
ဂီတာလောကထဲမှာနှစ်ပေါင်း50ကျော်လောက်ရှင်သန်နေထိုင်နေတဲ့တေးတေးဆိုဘေ့စ်ဂီတာအနုပညာရှင်ဦးရဲလွင်ဟာဒီနေ့ညနေမှာပဲရန်ကုန်မြို့ကရင်900စီးရုံတကြီးမှာအသေးယောဂါနဲ့ဆုံးပါတော့ခဲ့ပါတယ်။အသေးယောဂါနဲ့ဇွန်လ9ရက်နေ့ကလေးကစီးရုံတက်နေရတဲ့ဦးရဲလွင်အတွက်ဒီကနေ့မနက်ကပဲလူနာသွားမိခဲ့သေးတယ်ဆိုတဲ့နိုင်ကွန်ကြီးမှုအသေးဥက္ကဋ္ဌဦးကျော်သူကတော့အာဇာနည်နေ့မတိုင်ခင်အာဇာနည်တဦးချွေလွန့်ခဲ့ရပြီလို့ဆိုပါတယ်။
အဲ့တော့ဒီဟာမနက်ကကျွန်တော်ကြောက်သွားတယ်။ဒီကကျွန်တော်ဒီရဆက်ရပြီဒီနေ့ဆက်ရပါဘူး။အကျဉ်းရမကောင်းတော့ဘူးသတိမလဲတော့ဘူးအဲ့ဒီဖြစ်ရတယ်။ဒီစီးပိုက်လည်းကျဲနေရဘူး။ဒါဒီချွဲရတဲ့လိုက်တယ်အဲ့တော့နေ့လည်းကြာတော့ဒီလိုပဲ ICU ခန်းထဲရွှေ့ရမယ်ဆိုတာကြားတယ်ဒီလိုရမရွှေ့ကြနေပြန်ဆုံးသွားတာပေါ့ဗျာ။ဒီဆိုတာတော့တနေ့ပြင်မှာအရွယ်ဒါပေမဲ့သေးတာချင်းအကျဉ်းဒီဗာအများကျိုးသေပူးသွားတဲ့ဒီပြောက်ဒီရဲကောင်းပြောက်ဆုံးသွားသွားတာတော့ဒါတို့တကယ်လို့လုံးမရဖြစ်ရတယ်အဲ့တော့အများကျိုးဆိုတော့တော်တော်များများကျော်ဆုံးနဲ့တွေ့လို့ခဲ့ရတယ်။ဆိုတော့ဒီကွာမတဲ့ကဒီဒီတက်ဆိုအနေနဲ့ချက်ကြည့်ရတယ်။ဒီကျော်နိုင်ကူဒီလိုတင်မှလည်းဝိုင်းရောပလုစ်ဒီပြေခဲ့တယ်။အဲ့တော့ဒီလိုလူကျော်ကြောင့်လာတာကျော်တို့တက်တဲ့ဒီရဲကောင်းပဲ။ဒီကောင်းမဲ့အာဇာနည်နေ့ပတိုင်းရဲ့အာဇာနည်ဒီကျွေးလွတ်သွားပြန်ပြီပေါ့လေဒီလိုပဲပြောပြောကြ။
ဦးရဲလွင်ကသူတက်ကြွနဲ့အမှုပညာနဲ့တစ်ဖက်တစ်လမ်းကနေရံမုံငွေပွဲတွေမှာလိုက်လံဖျော်ဖြေပေးနေသူပါ။ လွတ်လပ်ငြိမ်းချမ်းပန်းရဲ့လမ်းဆိုပြီးတော့လဲစစ်ဘေးကြောင့်ပြည်သူတွေအတွက်ရှမ်မုံငွေဖြောပြေးရေးတွေကိုမြို့အတီးတီးမှာလိုက်လံဖြောပြေးခဲ့ပါသေးတယ်။ပန်းရဲ့လမ်းအဖွဲ့ကိုနှောင်းစနစ်မေလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးရှက်ကွက်ထက်ကလူစီကားရလက်ဖက်ရည်ဆိုင်တွေမှာလိုက်လံဖြောပြေးပြီးစစ်ဘေးတင်းဒေသကသူတွေကိုကူညီထောက်ပံ့နေတဲ့တိကိတာအဖွဲ့တစ်ခုလည်းဖြစ်ပါတ တွေ့ပြုံးပြတဲ့လောက်အောင်ဆုံးရှုံးနေနိုင်စေတယ်လို့ပြောပါရယ်
။နောက်တစ်တယောက်ထပ်မရနိုင်ဘူး။အငယ်ရဲ့လူကိုဒီလိုတော့တယောက်ထပ်ပြီးမရနိုင်တော့ဘူး။နောက်သူ့ရဲ့စိတ်ဓာတ်သူ့ရဲ့တဘာရီနော်အဲ့ပြက်ကပါတော့ပြန်မရနိုင်တော့ဘူး။ဒါမို့သူတယောက်သူ့ရဲ့တချင်းနေခိုင်မှုတဘာရီမရည်နိုင်တဲ့သူနောက်တစ်တယောက်ထပ်မရနိုင်တော့ဘူးကျွန်တော်တင်ပါရယ်။အရင်လည်းကျွန်တော်တို့ပိုင်းနေလာအနေနဲ့ရောအရင်ကမကြောက်ကြနိုင်နဲ့ဆုံးရှုံးမှုပါပဲ။
ကီရာလောကရဲ့ထူးခြားတဲ့အနုပညာရှင်သမားတယောက်ဆုံးရှုံးတော့ရတယ်လို့ဆိုလာသူကတီးတဲ့ရှင်မတ်မီမီဝင်းဖေပါ
။ကျွန်တော်ကီတာလောကရဲ့ထူးခြားတဲ့အနုပညာသမားတွေအများကြီးရှိပါတယ်။ဒီချိတဲ့သူတွေထဲမှာမှအင်မတန်ထူးခြားတဲ့တော်တဲ့ပုံကိုကြီးတယောက်ပါ။ဟိုတိတဲ့အစဲချက်ပြီးကြောင်းရယ်အများကြီးရှိပါတယ်။ဒါမဲ့ဒါကျွန်မဟိုဒီလောက်ပဲဟိုလောလောဆယ်တော့ပြောချင်ပါတယ်။ဟိုအရင်စိတ်ကြည့်ခဲ့ရပါတယ်။ဟိုကျွန်မတို့ကလန်ချစ်တဲ့သူ၊လေးစားတဲ့သူ၊ဟိုသူ့ရိုတရားတဲ့သူ။နောက်ထူးထူးခြားခြားပေါ့ဒီလိုထူးခြားတဲ့အမှုပညာသမားတွေဟိုဆုံရှုံသွားတာပါ
။ဦးရဲလွင်ရဲ့နောက်ဆုံးခီးကိုတော့ဘယ်နှစ်တကြိမ်မလဲဆိုတာမသိရသေးပါဘူး။ပြီးစီမှလှိုင်းရဲ့ပိတ်ကန်ရှင်ပန်ခင်းရန်ပြာနဒီမင်္ဂလာပဲ့ရဲ့လန်းတို့ရဲ့ဖန်တီးရှင်ငင်းငင်းပရာဟိတသမားကြီးအမှုပညာရှင်တယောက်ဆုံရှုံသွားတာကိုတော့သူ့ရဲ့မိတ်ဆွေတွေအမှုပညာအတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းနဲ့ချစ်ခင်ကြသူတွေကဝမ်းနဲ့ကြည်ခွေကြောင်းလူမှုကွန်ရက်တွေပေါ်မှာရေးသားထားကြပါရခင်ဗျာ
ကိုကောင်းဆိုင်ရင်တင်ဆက်ပေးထားတာဖြစ်ပါတယ်ဒီညနေခင်းအတွက်တင်လာတဲ့ကတော့ဒီလောက်ပါပဲရှင်ဒီညနေခင်းစီစဉ်ပြီးချင်းည9:00နာရီမှာတော့ FIFA ရုပ်မြင်သံကြားစီစဉ်ကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်းထက်ကကြီးညာပေးပါမယ်
ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေသူတွေကနောက်ဆုံးချန်ရှိနေသူ5ဦးကိုကဲထုတ်လာနိုင်ပြီလို့ထိုင်းရဲတပ်ကအတည်ပြုလိုက်ပါတယ်။ဒါကြောင့်လှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိခဲ့ကြတဲ့တောဝက်ဘောလုံးအသင်းကလူငယ်12ဦးနဲ့နီးပြစုစုပေါင်း13ဦးစလုံးလွတ်မြောက်လာကြတာဖြစ်ပါတယ်။ဒီလူငယ်တွေထဲက2ဦးကတော့အဆုတ်မှာပိုးဝင်နေတယ်လို့ထိုင်းချင်းမိုင်ဝန်ကြီးဌာနအတွင်းဝင်ကဒီကနေ့အစောပိုင်းမှာသတင်းထောက်တွေကိုပြောပါတယ်။ပြည်မြအဖြစ်တော့အလုံးဟာချင်းမိုင်ရေကောင်းပြီးစိတ်သက်ကြန့်ခိုင်နေကြတယ်လို့လည်းပြောဆိုထားပါတယ်ရှင်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ Brett Kavanaugh ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တီနဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်တီပူရေးလွှတ်တော်မှာအကျိတ်အနေဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့တေးကြစေဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ Brett Kavanaugh ကကြိုးပမ်းနေတာဖြစ်ပါတယ်။အငြိမ်းစားယူတော့မဲ့အမေရိကန်တရားရုံးချုပ်တရားသူကြီး Anthony Kennedy ရဲ့နေရာမှာအစာတို့ခန့်အပ်နိုင်ရေး Brett Kavanaugh ကိုအမိတင်သွင်းလိုက်တာဖြစ်ပါတယ်။မြောက် Atlantic ဆက်စာချုပ်အဖွဲ့NATO အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်သမ္မတကဆက်ပြီးဝေဖန်ပြောဆိုနေပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာဒီသတင်းပတ်ကျင်းပမဲ့ NATO အဖွဲ့ရဲ့ညီလာခံကိုတက်ဖို့ဒီကနေ့ဝါရှင်တန်ကနေသွားဖို့ရှိနေချိန်မှာပဲသမ္မတထရန့်ကအခုလိုပြောဆိုတာဖြစ်ပါတယ်။ဒီနိုင်ငံတွေကိုကာကွယ်ပေးဖို့အတွက်အမေရိကန်ကကုန်ကျစရိတ်ကိုအစပေါင်းများစွာပို့ပြီးတော့ကြားခံပေးနေရတာလို့အမေရိကန်သမ္မတက Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်ရှင်။
သတင်းကြီးစုပ်ကိုမတင်ထပ်ကကြင်ကြပေးကြတာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00နာရီထိလိုင်းဒိုမီတာ24.95နဲ့51တူကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is